အဇာဇီးယားသတင်းတော်၃ဦးကိုစနေနေ့ကပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကြားအမျက်ဒေါသထွက်ပြီးဝမ်းနည်းခဲ့ကြပေမဲ့အီဂျစ်နိုင်ငံသားတချို့ကတော့တိုင်းပြည်လုံခြုံရေးအတွက်ဒါဟာလှုပ်တင်လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့ယူဆနေကြပါတယ်။မမှန်ကန်တဲ့သတင်းတွေဖြန့်ချိမှုနဲ့အီဂျစ်နဲ့ကနေဒါနိုင်ငံသားနှမျိုးခံယူထားတဲ့အယ်ဂျာဇီးရာသတင်းတော်မိုဟာမက်ဖာမီနဲ့အီဂျစ်နိုင်ငံသားဘဟဲမိုဟာမက်တို့နှစ်ဦးကိုအီဂျစ်တရားရုံးကစနေနေ့အစောပိုင်းမှာပြစ်ဒဏ်စီရင်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးကိုထောင်ဒဏ်3နှစ်နဲ့3နှစ်ခွဲအတိအသီးချမှတ်လိုက်တာဖြစ်ပြီးစီရင်ရက်ချပြီးပြီးချင်းမှာပဲထင်ထင်ထားလိုက်ပါတယ်။သူတို့နှစ်ဦးစလုံးကိုအစောပိုင်းကနေကစီရင်ရက်ချခဲ့ပြီးထောင်ဒဏ်တစ်နှစ်စီကြာခံခဲ့ပြီးမှဖေဖော်ဝါရီလတုန်းကအမဂန်နဲ့ပြန်လုပေးခဲ့တာပါ။တတိယလူဖြစ်တဲ့ Peter Gretz ကတော့သူတို့နဲ့အတူထောင်ဒဏ်တစ်နှစ်ကြာခံပြီးမှအမဂန်နဲ့ပြန်လုလာခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံကိုပြည်နှင်နံပေးလိုက်တာဖြစ်ပါတယ်။သူကလည်းစနေနေ့ကထောင်ဒဏ်3နှစ်မြက်ွယ်စီရင်ရက်ချလိုက်ပါတယ်။သူတို့ကိုအခုလိုစီရင်ချက်ချလိုက်တဲ့အပေါ်ကန့်ွက်ရှုတ်ချပြီးချင်းချက်မရှိပြန်လုပေးဖို့တောင်းဆိုသူတွေတဲ့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေအမေရိကန်ပြည်ထောင်စုကနေဒါဩစတြေးလျနဲ့ဗြိတိန်နိုင်ငံတို့ကအရာရှိတွေအထင်ကြီးသတင်းတောက်တွေနဲ့အယ်ဂျာဇီးရာသတင်းဌာနတို့ပါဝင်ပါတယ်ဒီပြည်ထောင်စီရင်ချက်ဟာသတင်းလွတ်လပ်ခွင့်ကိုစော်ကားရရောက်တဲ့အတွက်စီရင်ချက်အပေါ်အယူခံဝင်သွားမယ်လို့အယ်ဂျာဇီးရာသတင်းဌာနကပြောပါတယ်